မဿဲအခန်းကြီး13ထိုနေ့၌ပင်ယေရှုသည်အိမ်မှထွက်၍ပင်လယ်ကမ်းနားတွင်ထိုင်တော်မူလျင်များစွာသောလူလူပရိသတ်တို့သည်အထံတော်သို့စုဝေးလာကြသဖြင့်ကိုတော်သည်လေပေါ်သို့တက်၍ထိုင်တော်မူ၏လူလူပရိသတ်အပေါင်းတို့မူကားကမ်းပေါ်တွင်ရပ်နေကြ၏ထိုအခါကိုတော်သည်များစွာသောအရာတို့ကိုပုံဥပမာများဖြင့်သူတို့အားမွတ်ဆိုတော်မူသည်မှာ
နားထောင်ကြလော့မျိုးကျဲသောသူသည်မျိုးကျဲရန်ထွက်သွားလေ၏ထိုသူမျိုးကျဲစဉ်တွင်အချို့သောမျိုးစေ့တို့သည်လမ်းဘေးတွင်ကြသဖြင့်ငှက်တို့သည်လာ၍၎င်းတို့ကိုကောက်စားကြ၏အချို့တို့မူကားမြေနှဲ၍ကြောက်ပေါ်သောနေရာတွင်ကြသဖြင့်မြေသားပါသောကြောင့်ချက်ချင်းအပင်ပေါက်လာ၏သို့သောနေထွက်လာ၍နေလောင်တန်ခံရသောအခါအမြင့်မဆွဲသောကြောင့်ညှိုးနွမ်းချောက်သွေ့သွားလေ၏အချို့တို့မူကားစူးပင်တို့တွင်ကြသဖြင့်စူးပင်တို့ကြီးထွားလာ၍၎င်းတို့ကိုကာစီပိတ်ဆို့ကြ၏အချို့တို့မူကားကောင်းသောမြေ၌ကြသဖြင့်အချို့သည်အစ100အချို့သည်အစ60အချို့သည်အစ30အသီးသီးလေ၏နားရှိသောသူသည်ကြားပါစေ
ဟုမိန်တော်မူ၏ထို့နောက်တပည့်တော်တို့သည်ချင်းကပ်လာ၍
ကိုတော်သည်အဘယ်ကြောင့်သူတို့အားပုံဥပမာများဖြင့်မွတ်ဆိုတော်မူသည်
။ဟုမေးလျှောက်ကြ၏ကိုတော်ကလည်
းတင်တို့အားကောင်းကင်နိုင်ငံတော်ဤလျှို့ဝှက်နေနေသောအရာများကိုတိခွင့်ပေးထားတော်လဲသူတို့ကိုမူကားတိခွင့်မပေးထားသောကြောင့်ဖြစ်၏။အကြောင်းမှာရှိသောသူအားထပ်၍ပေးသဖြင့်သူသည်ကြွယ်ဝပြည့်စုံလိမ့်မည်။မရှိသောသူထာမှမူကားသူ၌ရှိသောအရာကိုပင်သိမ်းယူလိမ့်မည်။ဤအကြောင်းကြောင့်ငါသည်သူတို့အားပုံဥပမာများဖြင့်မွဲ့ဆိုရ၏အဘယ်ကြောင့်ဆိုသောသူတို့သည်မြင်လျက်ပင်မမြင်ကြားလျက်ပင်မကြားနားလည်းမလည်ကြသောကြောင့်ဖြစ်၏ဤသို့ဖြင့်ဟေရှာယ၏ပရောဖက်ပြုဟောပြောချက်သည်သူတို့၌ပြည့်စုံခြင်းသို့ရောက်လေ၏ဟောပြောချက်ကသင်တို့သည်ကြားလျက်ပင်လုံးဝနားမလည်ပဲကြားကြလိမ့်မည်မြင်လျက်ပင်လုံးဝတတိမမူပဲမြင်ကြလိမ့်မည်အကြောင်းမူကားဤလူတို့ဤစိတ်နှလုံးသည်ထုံထိုင်းလျက်နားသည်လည်းလေးလျက်မျက်စိသည်လည်းပိတ်လျက်ရှိကြ၏သို့မဟုတ်လျင်သူတို့သည်မျက်စိဖြင့်မြင်လျက်နားဖြင့်ကြားလျက်စိတ်နှလုံးဖြင့်နားလည်းကပြောင်းလဲကြသဖြင့်ငါသည်သူတို့ကိုကြမ်းမာစေရမည်ဟု၍ဖြစ်၏သို့သောတင်တို့ဤမျက်စိသည်မြင်၍တင်တို့ဤနားသည်လည်းကြားသောကြောင့်မင်္ဂလာရှိ၏တင်တို့အားငါအမှန်ဆိုသည်ကများစွာသောပရောဖက်တို့နှင့်ဖြောင့်မတ်သောသူတို့သည်တင်တို့မြင်နေရသောအရာတို့ကိုမြင်ရရန်အလွန်အလိုရှိတော်လဲမမြင်ခဲ့ရကြပေတင်တို့ကြားနေရသောအရာတို့ကိုကြားရရန်အလွန်အလိုရှိတော်လဲမကြားခဲ့ရကြပေထို့ကြောင့်မျိုးကျဲသောသူဤပုံဥပမာကိုတင်တို့နားထောင်ကြလော့မည်သူမဆိုနိုင်ငံတော်နှင့်ဆိုင်သောတရားစကားကိုကြား၍နားမလည်ပဲနေလျင်မာနတ်သည်လာ၍သူ၏စိတ်လုံးထဲ၌ကျဲထားသောအရာကိုလူယူလေ၏လမ်းဘေးတွင်ကျဲခြင်းခံရသည်ဆိုသည်မှာထိုသို့သောသူကိုဆိုလို၏ကြောက်ပေါ်များသောနေရာတွင်ကျဲခြင်းခံရသည်ဆိုသည်မှာတရားစကားကိုကြား၍ဝမ်းမြောက်စွာဖြင့်ချက်ချင်းလက်ခံသောသူကိုဆိုလို၏သို့သောသူ၌အမြင့်မဆွဲသဖြင့်ခဏသာခံ၏တရားစကားကြောင့်ဆင်းရဲဒုက္ခသို့မဟုတ်ညင်းစေခြင်းရောက်လာသောအခါချက်ချင်းစိတ်ပြတ်သွားလေ၏။စူးပင်တို့တွင်ကြဲခြင်းခံရသည်ဆိုသည်မှာတရားစကားကိုကြားတော်လဲလောကီရေရာ၌စိုးရင်ပူပန်ခြင်းနှင့်စီးစိမ်ဤလှဲ့ပြားခြင်းတို့ကတရားစကားကိုကာစီပိတ်ဆို့သဖြင့်အသီးမသီးသောသူကိုဆိုလို၏။ကောင်းသောမြေပေါ်၌ကြဲခြင်းခံရသည်ဆိုသည်မှာတရားစကားကိုကြား၍နားလည်သောသူကိုဆိုလို၏။ထိုသို့သောသူသည်အမှန်ပင်အသီးသီး၍အချို့သည်အစ100အချို့သည်အစ60အချို့သည်အစ30သီးလေ၏
ဟုမိန်တော်မူ၏ကိုတော်သည်အခြားသောပုံဥပမာကိုပေး၍သူတို့အားမွတ်ဆိုတော်မူသည်မှာ
ကောင်းကင်နိုင်ငံတော်သည်ကောင်းသောမျိုးစေ့ကိုမိမိစိုက်ခင်း၌ကျဲသောသူနှင့်တူ၏သို့သောလူတို့အိပ်ပျော်နေကြစဉ်သူ၏ရန်သူသည်လာ၍ကြုံမျိုးစေ့ကြားတွင်မျက်တိမျိုးစေ့များကိုကျဲပြီးထွက်သွားလေ၏ အပင်ပေါက်၍အနှံထွက်လာသောအခါမျက်သီးပင်များလည်းထင်ရှားလာကြ၏ထိုအခါစိုက်ခင်းပိုင်ရှင်၏အစေအပါတို့သည်လာ၍သခင်၏စိုက်ခင်း၌ကောင်းသောမျိုးစစ်ကိုကျဲခဲ့သည်မဟုတ်လောသို့ဖြစ်လျင်မျက်သီးပင်များသည်အဘယ်ကပေါက်လာသနည်းဟုမေးမြန်းကြ၏စိုက်ခင်းပိုင်ရှင်ကလည်းဤသည်ကရန်သူ၏လောက်ရက်ဖြစ်၏ဟုဆို၏ထိုအခါအစေအပါတို့ကထိုသို့ဆိုလျင်အကျွန်ုပ်တို့သွား၍မျက်သီးပင်တို့ကိုနှုတ်ယူရမည်လောဟုမေးလျှောက်ကြ၏သို့သောစိုက်ခင်းပိုင်ရှင်ကထိုသို့မပြုနှင့်မျက်သီးပင်များကိုနှုတ်ယူစဉ်ဂျုံပင်ကိုရောနှော၍အမြစ်ပါမကြံဆွဲနှုတ်မိမိကိုစိုးရင်ရ၏ရိတ်သိမ်းချိန်တိုင်အောင်နှမျိုးစလုံးအတူကြီးထွားကြပါစေရိတ်သိမ်းချိန်၌ရိတ်သိမ်းသောသူတို့အားမျက်သီးပင်များကိုဥစွာနှုတ်ယူ၍၎င်းတို့ကိုမိရှို့ရန်အစည်းလိုက်ချီထားကြလောဂျုံဆံကိုမူကားငါဤကြည်ထဲ၌စုသိမ်းထားကြလောဟုငါပြောမည်ဟုဆိုလေ
၏ဟူ၍မိန်တော်မူ၏ကိုတော်သည်အခြားသောပုံဥပမာကိုပေး၍သူတို့အားမွတ်ဆိုတော်မူသည်မှာ
ကောင်းကင်နိုင်ငံတော်သည်မုံညှင်းနှင့်စိတ်နှင့်တူ၏လူတူဦးသည်ထိုအစေကိုယူ၍မိမိဤစိုက်ခင်း၌ကျဲသောအခါ၎င်းသည်အစေတကာတို့ထက်သေးငယ်၏သို့သောကြီးထွားလာသောအခါတွင်မူအခြားဟင်းသည်ဟင်းရွက်ပင်တို့ထက်ကြီး၍၎င်း၏အကိုင်းများတွင်မိုးကောင်းကင်ငှက်တို့သည်လာ၍အတိုက်ဖွဲ့နေနိုင်လောက်သောအပင်ဖြစ်လာ
၏ဟုမိန်တော်မူ၏အခြားသောပုံဥပမာကိုသူတို့အားမွတ်ဆိုတော်မူသည်မှာ
ကောင်းကင်နိုင်ငံတော်သည်တဆေးနှင့်တူ၏အမျိုးသမီးတူဦးသည်၎င်းကိုယူ၍ဂျုံမှုန့်သုံးစိတ်ထဲတွင်ထဲလိုက်သောမုံညက်တပုံလုံးကိုဖောင်းပွားစေ၏
ဟုမိန်တော်မူ၏ယေရှုသည်ဤအကြောင်းအရာအလုံးစုံတို့ကိုပုံဥပမာများဖြင့်လူလူပရိသတ်တို့အားမွတ်ဆိုတော်မူ၏ပုံဥပမာမပါဘဲသူတို့အားမွတ်ဆိုတော်မူမူဤသည်ကားငါသည်ပုံဥပမာများဖြင့်ငါနှုတ်ကိုဖွင့်လျက်ကဘာတီကလေးကကွဲဝတ်ထားသောအရာတို့ကိုထုတ်ဖော်ပြောဆိုမိဟုပရောဖက်အားဖြင့်မိန့်တော်မူသောအရာပြည့်စုံခြင်းသို့ရောက်မိအကြောင်းတည်းထို့နောက်ကိုတော်သည်လူလူပရိသတ်တို့ကိုထားခဲ့၍အိမ်ထဲသို့ဝင်တော်မူလျင်တပည့်တော်တို့သည်အထံတော်သို့ချင်းကပ်လာ၍
စိုက်ခင်းထဲမှမျက်သီးပင်များပုံဥပမာကိုအကျွန်ုပ်တို့အားရှင်းပြတော်မူပ
ါဟုလျှောက်ကြ၏ထိုအခါကိုတော်က
ကောင်းသောမျိုးစေ့ကိုကျဲသောသူသည်လူသားဖြစ်ပြီးစိုက်ခင်းသည်ဤလောကဖြစ်၏ကောင်းသောမျိုးစေ့သည်နိုင်ငံတော်ဤသားများဖြစ်ကြ၏မျက်သီးပင်များမူကားမာနဤသားများဖြစ်ကြ၏မျက်သီးမျိုးစေ့များကိုကျဲသောရန်သူသည်မာနဖြစ်၏ရိတ်သိမ်းချိန်မူကားကကဘာကုံဆုံးချိန်ဖြစ်၍ရိတ်သိမ်းသောသူတို့သည်ကောင်းကင်တမန်များဖြစ်ကြ၏သို့ဖြစ်၍မျက်သီးပင်များကိုနှုတ်ယူ၍မိရှို့တကဲ့သို့ကကဘာကုံဆုံးချိန်၌လည်းထိုနည်းတူဖြစ်လိမ့်မည်လူသားသည်မိမိ၏ကောင်းကင်တမန်များကိုဆေလွတ်သဖြင့်သူတို့သည်မှားယွင်းစေသောအရာများနှင့်တရားမဲ့သောအမှုကိုပြုသောသူများအားလုံးတို့ကိုနိုင်ငံတော်မှနှုတ်ယူပြီးလျှင်မိပြင်းပိုတဲ့သို့ပြစ်ချကြလိမ့်မည်ထိုနေရာ၌ငိုကြွေးခြင်းနှင့်အံကျိတ်ခြင်းရှိလိမ့်မည်ထိုအခါဖြောင့်မတ်သောသူတို့သည်သူတို့အဖ၏နိုင်ငံတော်၌နေခဲ့သို့ထွန်းလင်းကြလိမ့်မည်နားရှိသောသူသည်ကြားပါစေကောင်းကင်နိုင်ငံတော်သည်လယ်၌ဝှက်ထားသောဥစ္စာဗန္ဒာနှင့်တူ၏လူတဦးသည်၎င်းကိုတွေ့သောအခါပြန်လည်ဝှက်ထားပြီးလျှင်ဝမ်းမြောက်စွာဖြင့်သွား၍သူ၌ရှိသောအရာအားလုံးကိုရောင်းလျက်ထိုလေကိုဝယ်လေ၏တဖန်ကောင်းကင်နိုင်ငံတော်သည်ကောင်းသောပလဲကိုရှာဖွေနေသောကုံတယ်နှင့်တူ၏သူသည်အလွန်အဖိုးတန်သောပလဲတစ်လုံးကိုတွေ့သောအခါသွား၍သူ၌ရှိသမျှတို့ကိုရောင်းပြီးလျှင်ထိုပလဲကိုဝယ်လေ၏တဖန်ကောင်းကင်နိုင်ငံတော်သည်ပင်လယ်ထဲ၌ချ၍ငါအမျိုးစုံကိုဖမ်းမိသောပိုက်ကွန်နှင့်တူ၏ငါနှင့်ပြည့်သောအခါထိုပိုက်ကွန်ကိုကမ်းပေါ်သို့ဆွဲတင်ကာထိုင်လျက်ကောင်းသောငါများကိုချင်းတောင်းထဲသို့ခွဲထည့်၍မကောင်းသောငါများကိုအပြင်သို့ပြစ်လိုက်ကြ၏ကကဘာကုံဆုံးချိန်၌ထိုနီးတူဖြစ်လိမ့်မည်ကောင်းကင်တမန်များသည်လာ၍စိုးညစ်သောသူတို့ကိုဖြောင့်မတ်သောသူတို့ထဲမှတီးခြားခွဲထားကာမိပြင်းပိုထဲသို့ပြစ်ချကြလိမ့်မည်ထိုနေရာ၌ငိုကြွေးခြင်းနှင့်အံကျိတ်ခြင်းရှိလိမ့်မည် ဤအရာအလုံးကိုတင်တို့နားလည်ကြသလော
ဟုမေးတော်မူ၏တပည့်တော်တို့က
နားလည်ပါ၏
ဟုပြန်လျှောက်ကြ၏ကိုရောကလည်း
တို့ဖြစ်၍ကောင်းကင်နိုင်ငံတော်ဤတပည့်ဖြစ်လာသောကျမ်းပြုစရာတိုင်းသည်မိမိဤဗန္တာတိုက်ထဲမှဥစ္စာဗန္တာအသည့်နှင့်အဟောင်းတို့ကိုထုတ်ယူသောအိမ်ရှင်နှင့်တူ
၏ဟုမိန်တော်မူ၏ယေရှုသည်ဤပုံဥပမာများကိုမွတ်စွာတော်မူပြီးသောအခါထိုအရာမှထွက်ခွာတော်မူ၏ထို့နောက်ကိုရောသည်မိမိဤနေရင်မျိုးတို့ကြွ၍ဝိပုစီဝေကျောင်း၌လူတို့ကိုတွန်တင်တော်မူ၏ထို့အခါလူတို့သည်အံ့အားသင့်လျက
်ဤသူသည်ဉာဏ်ပညာနှင့်တကူများကိုအဘဲကရသနည်းဤသူသည်လက်သမားဤသားမဟုတ်လောသူဤမိခင်သည်မာရိဖြစ်ပြီးသူဤညီများသည်ယာကုပ်ယောသက်ရှိမုန်နှင့်ယူဒာတို့ဖြစ်ကြသည်မဟုတ်လောသူဤနှမအားလုံးသည်လည်းငါတို့နှင့်အတူရှိကြသည်မဟုတ်လောတို့ဖြစ်လျင်ဤသူသည်ဤအရာအလုံးစုံတို့ကိုအဘဲကရသနည်
းဟုပြောဆိုကြကကိုရောအပေါ်ပဝင်မကြဖြစ်ကြ၏ယေရှုကလည
်းပရောဖက်သည်မိမိ၏နေရင်းမျိုးနှင့်မိမိ၏အိမ်တို့မှတပါမိသည့်အရက်၌မြဂုံတရီမဲ့သည်ဟု၍မရှိ
ဟုမိန်တော်မူ၏ကိုတော်သည်သူတို့၏မယုံကြည်မှုကြောင့်ထိုနေရာ၌များစွာသောတကူလက္ခဏာတို့ကိုပြုတော်မူခဲ့ပေ